မန္တလေးတိုင်းကစွန်မြို့နယ်လက်ပံသာကျေးရွာနယ်အောင်သူကကျေးရွာကဒေသခံ30နီးပါးကိုအာဏာသိမ်းစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောဆိုပါတယ်။မြင်းကြံမြို့နယ်တမိုင်းခွဲလောက်ပဲဝေးတဲ့ဂျိုးပင်ကျေးရွာမှာလည်းတနန်းနဲ့ပြစ်ခံရပြီးတည်ဆုံတဲ့ရုပ်အလောင်းတွေတွေ့ရှိရတယ်လို့ဆိုပါတယ်။စကိုင်းတိုင်းပလဲမြို့နယ်တဲမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မန္တလေးတိုင်းတွေကဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးအပါအဝင်ပလဲမြို့နယ်ကတိုက်ပွဲတွေအကြောင်းသတင်းပေးပို့ချက်ကိုတော့ကိုငင်းချမ်းအေးကပြောပြမှာပ
ါစစ်ကောက်စီတပ်တွေနေမြေရှင်းလင်းလုပ်နေတဲ့မန္တလေးတိုင်းငဇွန်မြို့နယ်ကလက်ပံသာကျေးရွာနဲ့အောက်သုခကျေးရွာကရပ်သားဒေသခံ30နီးပါးကိုစက်တင်ဘာ17ရက်ညပိုင်းကစစ်တပ်ကဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံရပ်သားတွေပေါ်ဖမ်းဆီးမှုကိုစစ်တပ်ကစစ်ဆေးရေးသဘောမျိုးနဲ့လုပ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်
စတေမဆက်ပြီးရမယ့်ညပိုင်းအားလားကျွန်တော်တို့ဒီစားပေါ်တင်းကိုနိုင်ငံတော်မြေတပ်တော်လက်တံပါနော်လက်တံတော်ကကျွန်တော်တို့ပြည်သားကတော့20ပုံတပါပါဝင်20ယောက်မှပြီးတော့ဒီဟိုအောင်သူခရွာက9ယောက်7ယောက်ဝန်းကျင်ကပေါ့နော်ခံခံရတယ်ပေါ့အားနာကကျတော့ဟိုဒီလိုတော့အုတ်ရှိကလင်္ကာဒီပပုံကြောင်းမှာဖမ်းထားတယ်ပေါ့အော်ဘူလာလို့ပြောအော်ဘူလာလို့စပြီးတော့မှသူတို့ပြောတယ်စစ်တင်ကြီးပုံစံနေတယ်လုပ်ပုံထောက်တယ်ကခုနကပြောခုစတင်အခုလာတယ်မလည်းကြမ်းတယ်အခုစတင်မလာတယ်မလည်းကြမ်းတာတော့
ဒါဟာဒုတိယအကြိမ်ဒေသခံအရက်သားအများပြားဖမ်းခံရတာပါစက်တင်ဘာ1ရက်ကလည်းတာချင်ကြီးရွာမှာတက်ဆွဲထားတဲ့စစ်တပ်ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးထိန်းဒရုန်းတွေနဲ့တိုက်ခိုက်ပြီးတဲ့နောက်မှာစက်တင်ဘာ3ရက်မှာတာချင်ကြီးရွာကဒေသခံ80နီးပါးကိုမျိုးလုံးတွေကိုအဝတ်အုပ်ပြီးစစ်ဆေးတာတွေရှိခဲ့ပါတယ်အဲ့ဒီထက်ကအယောက်40နီးပါးကိုပြန်လွတ်ပေးခဲ့ပြီးမြဲကျန်သူတွေပြန်လွတ်မလို့ကတော့မသိရသေးကြောင်းဒေသခံတွေကဆိုပါတယ်ငဇုံမြို့နယ်တွေကစစ်တပ်နယ်မြေရှင်းလင်းတဲ့နေရာဟာစကိုင်းတိုင်းနဲ့မန္တလေးတိုင်းထိစပ်နေတဲ့နေရာဖြစ်ပြီးငဇုံမြောင်မြင်းမှုသုံးမြို့နယ်စုံတဲ့နေရာလည်းဖြစ်ပါတယ်မန္တလေးတိုင်းနဲ့ပဲမြင်းကြံမြို့နယ်နဲ့တမိုင်ခွဲသာဝေးတဲ့ကျုပ်ပင်ကြီးရွာမှာစက်တင်ဘာ12ရက်ညပိုင်းမှာတရက်နဲ့ပြစ်ပြီးစွန့်ပစ်ထားတဲ့အမျိုးသား3ဦးရဲ့အလောင်းတွေကိုတွေ့ရှိရတယ်လို့ဒေသခံတွေကဆိုပါတယ်အသက်ခံရသူတွေဟာဘသူပဲဝါးတွေဆိုတာကိုတော့ဒေသခံတွေကအတိမပြုနိုင်ပါဘူးညမထွက်ရထုတ်ပြန်ထားချိန်မှာပြစ်ခတ်ပြီးစွန့်ပစ်တာဖြစ်တဲ့အတွက်စစ်ကောင်စီဘက်ကလှုပ်ဆောင်တာလို့ဒေသခံတွေကယူဆနေပါတယ်
။ဟိုမင်းများစနစ်မထိုးခင်5မိနစ်အလိုလောက်မှာကာတူးရောက်လာတယ်။ကာတူးရောက်လာသူအဲ့မှာတနက်တန်တုန်းကကျတော့လူတွေကထွက်တော့မကြည့်ရတော့ဘူးနော်။ဘာကြီးညာရီမကြည့်ဘူးပေါ့။ဒါနဲ့ဆောင်းတော့ကြည့်ကြတယ်။ဆောင်းကြည့်ရတာကညနေကအပြိုကျကျရရပေါ့နော်။အဲ့မှာပြည်လဲပြီးရောကျင်းပတ်တယ်လို့ပုံနဲ့မထူးဖတ်ပြီးမှညူရုပ်ပြောင်းဝင်တာ။ဟိုတုံးရောက်မှာတယောက်ကမသိသေးဘူး။မနေ့တင်းနေပြီ။မနေ့ရှိတာကျလို့မသူလာတော့ဘူးလေ။သူတို့ဆိုဆက်ကစားဖို့ဒီကြည့်တော့ရောကျွန်တော်တို့ယူထားချက်ပေါ့နော်ဒီစက်မြေကူအချိန်ဆိုကျွန်တော်တို့ယူကြမှာဟောပါပြမာရှလောထုတ်ထားတဲ့အချိန်နဲ့အဲဒီအချိန်မှာလာပြီးကားကြီးနဲ့လာပြီးပြည်ရဆိုရင်တော့ကျွန်တော်တို့ကတော့ယူထားချက်ကတော့စသတာလူကိုကျွန်တော်တို့ယူကြပါတယ်ဟုတ်ကဲ့
ဒီအချိန်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောကာဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးစက်တင်ဘာ17ရက်ကဂျုတ်ပင်ကြီးရွာအုပ်ချုပ်ရေးမှူးကိုကာဝေးအဖွဲ့တွေကဝေရောက်ပစ်ခတ်တာတွေရှိခဲ့ပြီးနောက်ရက်မှာအခုလိုမြို့သား3ယောက်ကိုပစ်ခတ်ပြီးလာရောက်ဆွန့်ပစ်သွားတာလည်းဖြစ်ပါတယ်။2022ခုနှစ်တုန်းကလည်းကျုပ်ပင်ကြီးရွာနီးမှာစစ်တပ်ထောက်ခံသူပြီးစော်ဒီတူဦးကိုကာဝေးအဖွဲ့တွေကပစ်ခတ်ခဲ့ပြီးနောက်ရမှာခြေစံထိမှန်သေဆုံးနေတဲ့အလောင်းသုံးလောင်းကိုကျုပ်ပင်ကြီးရွာနီးမှာစစ်တပ်ကလာရောက်ဆွန့်ပစ်သွားဘူးတယ်လို့လည်းဒေသခံတွေကပြောပြပါတယ်။ဒါကမန္တလေးတိုင်းတွေကအခြေအနေတွေပါ။စကိုင်းတိုင်းပလဲမြို့နယ်ထဲမှာလည်းစစ်တပ်နဲ့ကာဝေးတပ်ဖွဲ့တွေစက်တင်ဘာ17ရက်ကစလို့တိုက်ပွဲတွေဖြစ်နေပါတယ်။စက်တင်ဘာ13ရက်မှာတော့စုပုတ်ကုန်းကြီးရွာနီးမှာကာဝေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ထောက်ခံသူပြူစော်တီ2ယောက်သေဆုံးပြီးတနက်တလဲရတယ်လို့ကာဝေးအဖွဲ့တွေကပြောပါတယ်။စက်တင်ဘာ9ရက်နဲ့စက်တင်ဘာ17ရက်တွေမှာစစ်တပ်ဘက်ကလေကြောင်းနဲ့နှစ်ကြိမ်ဝေဟင်ကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တယ်ဆိုပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာ900ထက်မနည်းကတောင်းနဲ့ချီတဲ့ဒေသခံတွေဟာမိုးရွာတဲ့တိမ်းရှောင်နေရပြီးစစ်နိုင်ကမိုးကအကူအညီတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်ကူညီနေသူတွေကပြောပါတယ်ခင်ဗျာ။